ကျန်းပြည်နယ်မြောက်ပိုင်းမုံကိုမြို့နယ်မှာ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ဝင်20ကျော်ဥပဒေပေါင်းတွေဝင်လာတယ်လို့တပ်မတော်ကသတင်းထုတ်ပြန်ထားတဲ့အပေါ်မှာ KIA ဘက်ကတော့သူတို့တပ်ဖွဲ့ဝင်တွေမဟုတ်ဘူးလို့ညင်ပါတယ်သတင်းတပ်ပေါ်မှာဖော်ပြတဲ့စစ်ဝတ်စုံနဲ့တနတ်တွေကလည်းလက်ရှိသူတို့သုံးဆွဲနေတဲ့လက်နက်တွေနဲ့လွဲနေတာတွေရှိတဲ့အကြောင်းဒီ KIA ဘက်ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ကဲ့ KIA တပ်ဖွဲ့ကဗိုလ်ကြီးအဆင့်3ဦးအပါအဝင်22ဦးဟာလက်နက်မျိုးစုံ10လက်ကြည်မျိုးစုံ128တောင့်ကြည်အိမ်မျိုးစုံ9ခုနဲ့မုံကိုမြို့နယ်နေမြေလုံချိုရေးဆောင်ရွက်နေတဲ့တပ်မတော်စခန်းကိုဇန်နဝါရီလ30ရက်နေ့မနက်ပိုင်းကဝင်ရောက်လာကြောင်းတပ်မတော်ကဓာတ်ပုံနဲ့တကွသတင်းထုတ်ပြန်ထားတာပါဒီလိုဝင်ရောက်လာသူတွေကိုမုံကိုတပ်နယ်ကကြိုဆိုပြီးလိုအပ်တဲ့ကူညီမှုတွေကိုလည်းဆောင်ရွက်ပေးနေကြောင်းဖော်ပြထားပါတယ်KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သူတို့တပ်ဖွဲ့ကအလင်းဝင်တာမရှိကြောင်းအခုလိုပြောပါတယ်
။အဲ့ဒီမုန်းကိုဒေတာမှာရှိတဲ့လူတွေပေါ့နော်သူကပြည်သူ့ဖွဲ့ခြင်းလို့သူတို့ဟာသူတို့ပြည်သူ့ဖွဲ့တယ်။တမတော်ကအစ်မမပြုတ်သေးဘူး။ပြုတ်တဲ့အချိန်သူတို့ကတော့မှဆန်းတို့ကတော့ပြောထားကြတာ။သူတဲ့သတင်းတွေကတော့ဖိတ်တာကြာပြီ။သူတော့အဲ့ဒီဒီလိုတက်တဲ့ဝန်ကြီးကတော့အလင်းဝန်ကြီးမှာဒီဝန်ဒီလိုတက်ပြန်ခုတ်ဖို့ဒီဒီနေတဲ့တည်နေဖြစ်ပါတယ်။ဒါမနေ့ကဒီမွန်ဂိုဒေတာမှာရှိတဲ့ဒီတက်မတော်ပြူဟာမုန်းနဲ့အဲ့မှာရှိတဲ့ဒီဒီလိုစစ်ဖြစ်ခြင်းတဲ့လူပုဂ္ဂိုလ်တွေကဖြန့်ပြီးမှလုပ်လိုက်တဲ့တည်နေဖြစ်ပါတယ်။ကေရောတက်ဖွဲ့ဝန်ကြီးအဲ့ဘက်မှာအလင်းဝန်သားလည်းမရှိပါဘူး။
ဆက်လက်ပြီးသတင်းတပ်ပုံမှာပါတဲ့စစ်ဝတ်စုံနဲ့လက်နက်တွေဟာလွဲမာတာတွေရှိနေကြောင်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်။အဲ
သူတို့ဝတ်စုံတယ်လေကျွန်တော်တို့ဝတ်စုံတယ်မဟုတ်တယ်များပါတော့ပေါ့နော်။နောက်တနက်ပြန်ဟန်လဲသူတို့လက်နက်တွေတနက်ပြန်လဲကျွန်တော်တို့မကတဲ့တနက်ပြန်လို့ဖြစ်ပါလား။ဒါကြောင့်အဲ့ဒီသတင်းကတော့မှန်ကန်မှုမရှိပါဘူးခင်ဗျ
။ဒီလိုသတင်းမားတွေထုတ်ပြန်တဲ့အတွက်တမ်မရော်ရော KIA အတွက်ပါဂွန်သိက္ခာထိခိုက်ကြောင်းပြောပါတယ်။KIA ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအဓိကအားဖြင့် KIA တမဟာ၄၆နဲ့30တို့အခြေပြုထားပြီးမွန်ဂိုဒေသမှာတော့တမဟာ၆ကအဓိကလှုပ်ရှားနေတာဖြစ်ပါတယ်။ကချင်ချင်းချင်းရဲ့အကျိုးဆောင် PCG ကဦးလမိုင်ကွန်ကြားကတော့ဒီသတင်းနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာဆူဆူဝါဝါထိခိုက်နိုင်ပွဲမရှိကြောင်းတုံ့တက်ပါတယ်။
အာပြဿနာတော့ဘာမှမရှိပါဘူးဒါကတော့အတူလားအစ်စ်လားအဲ့ဒါတော့ဟိုဒီပေါ့အကောင်ကရှိမဲ့တိတိမှာပဲလေတာကေဟိုနည်းနည်းလဲသူတို့လူမဟုတ်ဘူးလို့ပြောထားကြည့်တာအာတက်ကလည်းပဲအဲ့ဒီကေဟိုဘက်ကအလင်းဝင်လာတယ်လို့ပြောတယ်ဆိုတော့အဲ့ဒါတော့ပြဿနာဘာမှမရှိပါဘူးဒါဒီပြေဆုံးနေနိုင်ဆွေးနွေးဖို့ဟိုအမားတော့ဘာမှနောက်ဆက်ပါဟန်တာဘာမှတော့မရှိဘူးလို့ကျွန်တော်ဒီလိုပဲညင်နေတယ်ကွာ
KIA အပါဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့အစိုးရငင်းချိုင်းကိုယ်စားလှယ်အဖွဲ့ဟာဒီဇင်ဘာလ15ရက်နေ့ကကျေးဥနိုင်ငံကုမင်းမြို့မှာနောက်ဆုံးတွေ့ဆုံခဲ့ပြီးနောက်တစ်ချိန်ဇန်နဝါရီလမှာတွေ့ဆုံဖို့သဘောတူခဲ့ပေမဲ့ကျေးဥနှစ်တစ်ကူကာလနဲ့တိုက်ဆိုင်တာကြောင့်ဖေဖော်ဝါရီလအတွင်းကိုရက်ပြန်လည်ရွှေ့ပြောင်းခဲ့ပါတယ်။လောလောဆယ်မှာတော့ပြည်တော်စုနေအပြီးမှာထပ်မံတွေ့ဆုံဖို့ရာထားပေမဲ့နေရာနဲ့ရက်အတိအကျသတ်မှတ်နိုင်တာမရှိသေးပါဘူး။